အခုကျမရောက်ရှိနေတဲ့နေရာကတော့ဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့စစ်တပ်ရုံးရှိမှာရောက်ရှိနေတာဖြစ်ပါတယ်။ဒီစစ်တပ်ကနေပြီးတော့မှအာဏာယူလိုက်တဲ့ကိစ္စပေါ်မှာမကျေနပ်တဲ့အတွက်ကြောင့်မို့လို့ဗိက္ခံပြည်တော်ဒီကဝန်းလုံးမှာရှိနေတဲ့မြန်မာနိုင်ငံသားတွေနဲ့မြန်မာဒီမိုကရေစီကိုထောက်ခံတဲ့နိုင်ငံသားပါတချို့ပေါ့နော်ဒီမှာလာပြီးတော့မှဆန္ဒထုတ်ဖော်နေကြတာတွေ့ရပါတယ်။ဒီစစ်တပ်ရုံးရဲ့ရှေ့တက်တဲ့မှာသူတို့ဆန္ဒထုတ်ဖော်နေကြတာပါ။
ဘောဘောအခုကကိုဗစ်ကာလဆိုတော့အဲ့ဒီမှာလူတွေကဘယ်လိုပုံစံနဲ့ဆန္ဒလာပြတာလဲခင်ဗျ။ဟ
ုတ်ကဲ့ရှင်ကျွန်မသိသလောက်ဆိုလို့ရှင်เนาะဒီဝါရှင်တန် DC မှာပေါ့နော်ကယောကကိုဗစ် -19 ဖြစ်နေတဲ့အချိန်လဲဖြစ်တဲ့အခါကျတော့ရဲတွေကဒီနိုင်ငံသားတို့ရဲ့ခွင့်ရေးနဲ့ဒီအမေရိကန်မှာလွတ်လပ်စွာဆန္ဒပြခွင့်ရှိတယ်ခွင့်တောင်းစရာမလိုဘူးဒါပေမဲ့ဒီနေရာတွေမှာပေါ့နော်လူအစိတ်ထက်ပို့ပြီးတော့စုမဝေးရဘူးပြီးတော့တယောက်နဲ့တယောက်နဲ့ခက်ခွာခွာနေရမယ် social distancing ကိုလိုက်နာရမယ်ဆိုပြီးတော့မှဒီဝါရှင်တန် DC ရဲကနေပြီးတော့ဆန္ဒပြဥဆောင်တဲ့သူတွေကိုလာပြောနေအောင်လည်းတွေ့ရပါလိမ့်ရှင်
။ဆန္ဒပြပွဲမှာပါဝင်သူတွေရဲ့အတန်းကိုလည်းနားထောင်ကြည့်ရအောင်ပါ။မြောက်ကယ်လိုရိုင်းနာပြည်နယ်ကနေကြွလာတဲ့တန်ကတော်အရှင်ဦးအက်ကကအခုလိုမိတ်ပါတယ်
။ပြည်သူတရားလုံးရဲ့လက်သံပြလေးတွေကထုတ်ဖော်ပြီးတော့ပေးတတ်တယ်။အဲဒီအဲ့ဒီဟာကိုမဲလိမ့်တယ်မဲကုတယ်ဆိုပြီးတော့မတရားဆွဆွဲပြီးတော့အနာသိမ့်တဲ့လူရဟာသမရုံနဲ့ပတ်သက်တဲ့စိတ်ခါကြတယ်လို့ဒီစိတ်ခေါင်းဆောင်ကိုဘယ်လိုစိတ်ခေါင်းဆောင်လဲလို့ပဲအဲ့လိုမေးလိုက်ချင်းတယ
်ဝက်စ်ဗစ်ဂျီးနီးယားပြည်နယ်ကလာတဲ့2003တပည့်ရင်းလှုပ်ရှားမှုမှာပါဝင်ခဲ့သူ NLD ပါတီဝင်ဟောင်းဒေါခင်အေးမြစ်ကလည
်းစစ်တပ်ရဲ့ဖြေမှာသူတို့ပြည်အနာရှင်စနစ်လုံးမရှိဘူးဆန်းစစ်ခံနိုင်ငံရေးခေါင်းဆောင်နဲ့ပြည်သူအာဏာကိုအဲအနာပေးပါစစ်တပ်ရဲ့အာဏာသိမ်းမှုတွေကိုရုပ်သိမ်းပါရွေးကောက်ပိုက်ဆက်လက်ကိုအကောင့်ထဲပေါ်ပါအောင်ဆန်းစုကြည်နဲ့ဆက်လာဦးမင်းမျိုးကိုချက်ချင်းလို့ပြီးတော့ဒီအာနာသိအဓမ္မဝါဒီတွေကိုကျမတို့မတရားတဲ့အမိန့်တွေမှန်တယ်မဟုတ်ဘူးဖီဆန်ရပါလို့ကျမအနေနဲ့ပြောချင်ပါတယ
်မေရီလန်းပြည်နယ်မှာနေတဲ့ NLD ပါတီဘကိုးတိုင်းစီအဖွဲ့ဝင်ဟောင်းဦးအောင်စိုးဦးကမြန်မာပြည်သူတွေနဲ့အတူရပ်တည်နေကြောင်းပြောပါတယ
်အဲ့ဒီလိုဝန်ထမ်းတွေအားလုံးကသပိတ်မောက်တဲ့အတွက်လာစားမရပါသမင်းကမှမပူကြပါနဲ့လို့တစ်ချိန်ကျွန်တော်တို့ပြန်ပြီးတော့ဒီမိုကရေစီရှင်သန်ထွန်းအားရင်နောက်ပြည်သူအစိုးရကပြန်ပြီးကြည့်ပါလိမ့်မယ်လို့ဒီကနေ့ကျွန်တော်တို့မှာပြည်တွင်းမှာဘယ်အဖွဲ့ကဦးဆောင်တယ်ဘယ်အဖွဲ့ကဦးဆောင်တယ်ဆိုတာမရှိဘူးပြည်သူလူထုအားလုံးကတဦးချင်းတဦးချင်းဟာခေါင်းဆောင်တွေပဲဖြစ်တယ်အထူးသဖြင့်မျိုးဆက်စုနဲ့အင်အားသစ်တွေကပုံပြီးတော့တက်ကြွတယ်သူတို့မှာဖန်တီးနိုင်သွားနေရှိတယ်မပုံခန်းနိုင်တဲ့အင်အားတွေကကျွန်တော်တို့ပြည်သူတက်ထဲမှာရှိတဲ့အတွက်ဘယ်ဆင်အာဏာသိမ်းမှုပဲဖြစ်ဖြစ်အမြင့်မကြအောင်ခင်ပုံသတိမို့ဟာကျွန်တော်တို့သမျိုးသားလုံးရဲ့မျက်မှောက်တာဝန်ဖြစ်တယ်လို့ကျွန်တော်ပြောချင်တယ
်နယူးယောက်ပြည်နယ်ဘက်ဖလိုမြို့ကနေ DC မြို့မြန်မာစစ်တပ်ရုံးရှိထိရောက်လာတဲ့မြန်မာရေးလှုပ်ရှားသူဦးမင်းနိုင်ပြောတာကအ
ဝေးရနေခုလိုဝါရှင်တန် DC ထိရောက်လာပြီးဆန္ဒပြတဲ့အကြောင်းရင်းကဒီထဲမှာရွေးချယ်ခံပြည်သူအစိုးရကိုအာဏာသိမ်းလိုက်ပြီးတော့အာဏာရှင်စစ်အာဏာရှင်လက်အောက်တကြောပြန်ရောက်သွားတဲ့ပြည်သူတွေအတွက်မခံမရနိုင်လို့ကျွန်တော်တို့အဝေးရောက်ဒီအနေနဲ့လဲဒီလိုမှရှိနေတဲ့ပြည်သူတွေဒီအတွက်မျိုးဆက်သစ်တွေအတွက်ကျွန်တော်တို့ရောက်တဲ့ရကနေစွမ်းနိုင်နေတာလို့ပေါ့အာနာရှင်ကိုမြစ်ဖြတ်ချိန်ပုံမှုအတွက်အခုလိုမျိုးရောက်လာကြတာဖြစ်တယ်ပြည်နယ်ပြည်ပကနေမိုင်းမောင်းများစွာကျွန်တော်တို့ဆိုကျွန်တော်မုံတိုင်းကြားတဲ့အနေအန်ဒီယန်ဖြတ်ပြီးတော့ဒီနေရာရောက်လာတဲ့ဖန်တာတူတဲ့ရဲဘော်တွေမိတ်ဆွေတွေညီနောင်တွေတိုင်းရင်းသားပေါင်းစုံနဲ့ကျွန်တော်တို့ဒီနေရာကိုအခုလိုမျိုးရောက်လာကြတာဖြစ်တယ်ဒီမှာစုံလာလူ100မတင်မှတ်ပဲနဲ့လူ100ကျော်သွားတယ်
မြောက်ကယ်လိုရိုင်းနာပြည်နယ်ကမြန်မာရေးလှုပ်ရှားသူကိုအောင်တန်းကလည်းခုလိုပြောပါတယ်
။ဟိုဟာဆီအာနာရှင်စနစ်ကိုကျွန်တော်တို့လာရောက်ပြီးတော့နောက်လိုင်းနာအနေမှာဆက်လာရောက်ပြီးတော့ဆန့်ကျင်ကြတာဖြစ်ပါတယ်။ဒါကလက်ရှိအစိုးရပြည်သူရေးချယ်တင်မြောက်ထားတဲ့အစိုးရလည်းရှိနေတယ်။ပြည်သူတွေမဲပေးလိုက်တဲ့ဟာလည်းရှိနေတဲ့ဥစ္စာပေါ်မှာကိုမတရားဟာအာဓမ္မအနိုင်ကျင့်ပြီးတော့အာဏာသိမ်းလိုက်တဲ့ပုံမှာကျွန်တော်တို့နောက်လိုင်းနာပြည်နယ်ဘက်ဖလိုဝါရှင်တန် DC မာဂျီနီယာအခြားပြည်နယ်တွေကပါလာရောက်ပြီးတော့ဆန္ဒပူးပေါင်းပါဝင်ကြောက်ခြင်းဖြစ်ပါတယ်။ဒီရင်းနဲ့အတန်နဲ့ကျွန်တော်တို့ဟလာပြည်ပအတန်နဲ့တသက်သေးဖြစ်နေပါမယ်ဆိုတာကိုလည်းကျွန်တော်တို့လေးလေးနက်နက်ပြောကြားလိုပါတယ
်ဝါရှင်တန် DC မှာလိုပဲအိုကလာဟိုမားပြည်နယ်တော်ဆန်မြို့မှာလည်းကူကီချင်းတိုင်းသားတွေအပါအဝင်မြန်မာတွေပါယာနဲ့ချီဆန္ဒပြခဲ့ကြောင်းမြို့ကန်ဦးခမောင်စီကပြောပါတယ
်ရှစ်အာနာရှင်ရဲ့အာနာသိမ့်မှုကိုအလိုမရှိတဲ့အကြောင်းကိုဆန္ဒထုတ်ဖို့ကြတဲ့ပွဲပါပဲအိုကလာဟိုမားစတိတ်တော်ဆန်မြို့စီတီဟောမှာလောက်တာပါအဲဒီမှာရှိတဲ့တိုင်းရင်းသားတွေစုပေါင်းပြီးတော့မှလုပ်ကြတာပါဗျာလူအင်အားက200နဲ့300ကျားလောက်မှပဲရှိတယ်ဗျအဓိကတော့ဒီဒေါအောင်ဆန်းစုကြည်နဲ့သမ္မတကြီးပြင်
ဆက်တက်ကဖန်စီထားတဲ့လူတွေအကုန်လုံးချင်းချင်းမရှိပြန်လှုပ်ပေးဖို့ပါပဲလူလူကိုယ်စားလှယ်တွေကဖွဲ့စည်းလိုက်တဲ့အခုလှုပ်တော်ကိုလည်းကျွန်တော်တို့ထောက်ခံတဲ့ကြိုးစားတဲ့အကြောင်းပါတယ်ဗျနောက်ကျွန်တော်တို့ဒီအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံကိုပြပေးအရေးယူပေးဖို့အရာတောင်းဆိုတယ်ဗျမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုပြန်မရုပ်သိမ်းခြင်းဆန္ဒပြဝေးတွေဆက်လုပ်သွားမယ်လို့မြ